မြန်မာနိုင်ငံမှဆုလိုက်အပြုံလိုက်တပ်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့အစည်းအဝေးစာတစ်ခုကို Riders သတင်းဌာနကဖေဖော်ဝါရီလ10ရက်နေ့ဆိုရင်ထုတ်ပြန်လိုက်ပါတယ်။အစည်းအဝေးစာမြန်မာဘုံမှာတန်းစီပြီးလက်ပြန်ကြိုးတုပ်ထားတဲ့လူဝင်ကြားနိုးသော10ဦးလူထောက်ထိုင်နေတဲ့ပုံနဲ့သူတို့ရဲ့ညာဘက်နောက်မှာတနက်ကင်ထားသူတူနောက်တဲ့ထဲမှာတနက်လွယ်ထားသူတူတို့ရဲ့ပုံပြပြထားပါတယ်။ပုံစံမှာတော့ဒီတပ်ပုံဟာလူဝင်ကြားမျိုးသား10ဦးအသက်ခံထားရတဲ့နေ့ကရိုက်ကူးထားခြင်းဖြစ်တဲ့အကြောင်းလက်နက်ကန်ရဲရာရှိဦးအောင်မင်းကအဲ့ဒီလူတွေနောက်မှာမတ်တက်ရက်ပြီးစောင့်ကြံနေကြောင်းဒီတပ်ပုံကိုဗုဒ္ဓဘာသာဝင်ကျေးရွာလူကြီးတူစီကကြားတာဖြစ်ပြီးမျက်မြင်သက်တေတွေကမှန်ကန်တယ်လို့ထောက်ခံပေးခဲ့ကြောင်းကြေညာပါတယ်။ဒီအစီရင်ခံစာကိုရေးသူတွေအဖြစ်အစိုးရလျှို့ဝှက်ချက်ဥပဒေကိုချိုးဖောက်မှုနဲ့လက်ရှိဖမ်းဆီးတရားဆွဆူခံနေရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နာမည်တွေကိုနိုင်ငံသားသတင်းတော်တွေဖြစ်တဲ့ Simon Lewis နဲ့ Anthony Slutkowski တို့ရဲ့အမည်တွေနဲ့အတူဖော်ပြထားပါတယ်။ဒီအစီရင်ခံစာဟာရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာမှာရိုဟင်ဂျာမျိုးသား10ဦးတပ်ဖြတ်ခံရတဲ့ကိစ္စကို Writers ကစုံစမ်းထောက်လှမ်းပြီးတော့ပြုစုရေးသားထားတဲ့အစီရင်ခံစာပါ။အင်းတင်ကျေးရွာမှာမြေမြုပ်ထားတဲ့လူတွေအလောင်းတွေကိုတွေ့ရှိတဲ့အတွက်လူဖို့ပြီးစစ်ဘက်ကတီးခြားစုံစမ်းစစ်ဆေးမှုလုပ်ခဲ့ပြီးတော့ဒီဖြစ်ရမှာလူမျိုးရေးတပ်ဖွဲ့တွေနဲ့အရဲသားတွေပါဝင်ကျူးလွန်နေတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကတော့အဲ့ဒီအဖြစ်အပျက်နဲ့ဆက်ဆက်ပြီးသတင်းရယူဖို့စူးစမ်းရင်းနဲ့ဖမ်းဆီးတရားစွဲဆိုခံထားရတာဖြစ်ပါတယ်။